စနစ်တကျမှုဟာတခြားနိုင်ငံရေးပါတီတော်တော်များများနဲ့တွေ့ဆုံဖို့ရှိပေမဲ့အဓိကတိုက်ခိုက်ပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တွေ့ဆုံဖို့အစီအစဉ်ပြတ်သွားပြီးတော့အဖွဲ့ချုပ်ကောင်းဆောင်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံနိုင်မဲ့အလားအလာလည်းမရှိဘူးလို့သိရပါတယ်။ဒီအကြောင်းကိုတော့ကိုသားညုံကစုံစမ်းမေးမြန်းထားပါတယ
်။အထက်လွတ်တော်မှဂျင်ဝပ်ကဒေါ်ဆန်းစုကြည်အနေနဲ့အခုဒီသူ့ရဲ့ခီးစဉ်အတွင်းမှာတွေ့ဆုံဖို့အစီအစဉ်မရှိဘူးလို့အဖွဲ့ချုပ်နဲ့နှိစပ်သူတွေကပြောပါတယ်။ဘာကြောင့်လဲဆိုတဲ့အသေးစိတ်အခြေအနေကိုတော့မသိရပါဘူး။ဒါပေမဲ့အဖွဲ့ချုပ်ခေါင်းဆောင်တူဖြစ်တဲ့ဦးတင်ဦးကနေပြီးတော့ဒီအဖွဲ့ချုပ်ရဲ့ကိုစားသူ့ကိုတွစ်ဆုံမှုဒီကနေ့မှစီစဉ်ထားပြီးမြဲမစ္စတာဂျင်ဝပ်ဘက်ကတွစ်ဆုံမှုအချိန်ပြောင်းလဲတာကြောင့်မလို့ဒီအဖွဲ့ချုပ်နဲ့တွစ်မှုစီစဉ်ပြတ်သွားတယ်လို့အဖွဲ့ချုပ်ရဲ့ပြောခွင့်ရသူဦးညံဝင်းကပြောပါတယ
်။အာမတွစ်ဖြစ်ပါဘူးဒီနေ့စီစဉ်ဖြတ်ပါတယ်သူ့ဘက်ကမအားတာ
။သူတွစ်ဖို့ချိန်ပြီးမှဘာကြောင့်ဖြတ်လိုက်တာလဲခင်ဗျ။အ
ဲသူတို့ကဖြတ်တယ်ဆိုတာမနက်ပြင်ကိုပြန်ရွှေ့ခိုင်းတယ်။ကျွန်တော်တို့ရှေ့မပေးနိုင်ဘူးဒီမှာကစားတဲ့ holiday လူတွေလည်းမရှိဘူးလို့
မစ္စတာဂျိုဝပ်နဲ့အဖွဲ့ဟာမနေ့တုန်းကတော့နေပြည်တော်မှာရှိနေပြီးတော့မြန်မာသမ္မတဦးသိန်းစိန်အပါအဝင်ဆွေရအဖွဲ့ဝင်တွေကိုတွေ့ဆုံတယ်လို့ပဲလွှတ်တော်ဘက်ကတော့အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခန့်အောင်မြင့်နဲ့တွေ့ဆုံခဲ့ပါတယ်တနင်္ဂနွေဆက်ဆံရေးကောင်းမှုဘူးကိစ္စရပ်တွေအပြင်စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တယ်လို့သိရပါတယ်မနေ့ဖြန်မနေ့ပိုင်းမှာတော့ကြာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဖို့ရှိတယ်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ခေါင်းဆောင်ဦးခမောင်ဆွေကပြောပါတယ်ဘယ်န
ဲ့ကကျွန်တော်တို့တိုင်ရင်းမှာလမ်းကြောင်းကြပါတယ်အဲ့နေ့ပြန်လာ9နာရီမှာအမေရိကန်တန်ရုံမှာအဲကျွန်တော်တို့ NDF ပါတီကိုပြုတ်လာပြောပါတယ်အဲမင်းနဲ့ဆယ်လောက်ရမယ်ချင်ပါတယ်အဲကျွန်တော်တို့ဘက်ကတော့ကျွန်တော်နဲ့ဦးတန်းရင်းရဲ့အဲဟိုဖိတ်ထားပါတယ်နေ့ပြန်မလဲဘူးကျွန်တော်တို့9နာရီမှာအကြောက်သွားပြီးတော့ပြည်ပြုတ်ဖို့အကြောင်းရှိပါတယ်ခင်ဗျာ
နိုင်ငံတို့တပါတီချင်းတွေ့မှာလားတခြားနိုင်ငံရေးပါတီနဲ့ပေါင်းတွေ့မှာလားအ
ဲကျွန်တော်တို့ပြောတာတော့ကျွန်တော်တို့ပါတီတက်တက်ပဲမင်း20လောက်တော့ရမယ်အဲကျွန်တော်နောက်နှစ်အောက်သေးပဲပြင်မယ်လို့ပြောပါတယ်
မစ္စတာဂျင်ဝပ်ဟာမြန်မာအာဏာပိုင်တွေနဲ့ပထမဆုံးထိစပ်ဆက်ဆံရေးမူဝါဒကိုကျင့်သုံးသွားဖို့အမေရိကန်အာဏာပိုင်တွေကိုတိုက်တွန်းခဲ့သူဖြစ်တယ်လို့ပဲသူကိုယ်တိုင်ကလည်းဒီမြန်မာအစိုးရနဲ့ဆက်ပြီးတော့ထိစပ်ဆက်ဆံရေးမူကိုကျင့်သုံးခဲ့သူဖြစ်ပါတယ်။အရင်စစ်ဆေးရကြီးကဲဗိုလ်ချုပ်ဦးကြီးတန်းရွှေကိုယ်တိုင်ကသူ့ကိုလက်ခံတွစ်ဆုံခဲ့ပါတယ်။သူဟာမြန်မာနိုင်ငံအပေါ်မှာအမေရိကန်ပြည်တော်စုရဲ့ပိတ်ဆို့အရေးယူရေးမူဝါဒတွေကိုရုတ်သိမ်းရေးကိုလိုလားသူလည်းဖြစ်ပါတယ်။မနေ့ဖြန်မှာတွားရောက်တွစ်ဆုံမှုရှိတဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ခေါင်းဆောင်ဦးခမောင်ဆွေကတော့ပိတ်ဆို့မှုတွေရုပ်သိမ်းတာကိုသူတို့လူလားပြီးမဲ့ဓာတ်ခတ်ပိတ်ဆို့မှုအချို့တော့ဆက်ပြီးတော့ထားတဲ့နယ်လို့သူကမြင်ပါတယ
်ကျွန်တော်ကဆင်ရှင်ကိုကျွန်တော်ကအဆင့်လိုက်ဟို lift လုပ်သွားစီချင်တာပေါ့ဗျာကျွန်တော်အဆုံးတော့အရင်းငွန်းတာမှုတွေ free လုပ်ထားတဲ့ဒီငွေငွေကြေးအင်းမြစ်တွေပန်းနေမှာထားတဲ့ဟာတွေဒါတွေကိုကျွန်တော်တို့အရင်ဆုံးဟို lift လုပ်စီချင်တယ်အဲပြီးတော့ကျွန်တော်တို့ဒီစီးပွားရေးအခွင့်အလမ်းတွေပေးဖို့အတွက်အဲဒါကို company တွေဒါကိုဟာကိုလည်းကျွန်တော်တို့ဝင်စီချင်တယ်နောက်ဆုံးမှကျတော့ဒီတက်တဲ့ဆင်ရှင်ရဲ့သူကြိုက်တယ်လို့ရှိပေါ့ဗျာအချင်းဆွေးနေတယ်ဆွဲပေါ့အဲစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအနောက်ဆက်ပြင်းမဲ့ဒီဆင်ရှင်တွေတော့ပြင်းရင်အတူလဲအတူလိုက် face by face ပေါ့ဗျာအဲရှိသွားဖို့ကျွန်တော်လိုလားပါလေ
ရန်ကုန်ရောက်နေပြီဖြစ်တဲ့ Mr. Jin Wap ဟာမနေ့ဖြန်မနေ့ပိုင်းနိုင်ငံရေးပါတီတွေနဲ့တွေ့ပြီးမှတော့ရန်ကုန်မှာသတင်းစာရှင်းလင်းပွဲတရားလုပ်ဖို့အတွက်စီစဉ်ထားပါတယ်ဒီခီးစဉ်အတွင်းမှာမြန်မာအာဏာပိုင်တွေအခြားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံခဲ့ပြီးမြဲဒေါ်ဆန်းစုကြည်နဲ့ဖြစ်စီအဖွဲ့ချုပ်နဲ့ဖြစ်စီမတွေ့ပြတဲ့အကြောင်းရင်းကတော့ဒေသတွေပို့ပြီးတော့စစ်ဝင်တစားမေးကြမယ်အနေထားဖြစ်ပါတယ်။မစ္စတာဝက်ဟာယင်းမြန်မာနိုင်ငံခီးစဉ်တွေအတွင်းမှာနေအကျေကျုပ်ကြာခံနေရတဲ့ဒေါ်ဆန်းစုကြည်ကိုဒီချိန်မှာတော့တွားရောက်တွေ့ဆုံခဲ့ရခဲ့ပြီပါပါခင်ဗျာ။